Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VU American တန်ရဲ2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ American သမ္မတ Donald Trump ကသူ့ရဲ့မဲဆွယ်စည်းရုံးမူဟောင်းပေါ်ရာဇဝတ်ကြောင်းနဲ့ပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်ကိုရီးယားစစ်ပေါ်မှာကွဲခွာသွားခဲ့ပြီးတဲ့နောက်ပြန်လည်ဆုံစည်းရတဲ့မိသားစုဝင်ရပေါင်းများစွာဒီနေ့မှာတော့နောက်ဆုံးနေ့ဖြစ်နှုတ်ဆက်ကြပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်မဲ့သတင်းလွှာရီမှာတော့ဒီကနေ့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်စန်းစုကြည်ရဲ့စင်ကာပူခီးစဉ်ပေါ်နိုင်ငံတကာဆက်ဆံရေးမှာအပြုသဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကရှုမြင်ပါတယ
်ဒီအာရှအတိုင်းဝိုင်းထဲမှာတော့သူ့ရဲ့ပုံရိပ်ကိုပြန်ပြင်တယ်ဆိုတော့ဒီခုကကြတော့လေရှေ့လျှောက်ဟိုလောက်ရမယ်လုပ်ငန်းရှင်တွေမှာလည်
းမြန်မာနိုင်ငံရေးအကဲခတ်ဥအောင်သူငင်းရဲ့အမြင်ပါရှင်ဒီသတင်းနဲ့အတူဒီကနေ့ Novo Hotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစေးဆန်ရာပူတွဲစောင့်ကြည့်ကော်မတီအမှုဆောင်ညွှန်ကြားမှုဥအောင်နိုင်ဦးရဲ့စာအုပ်မိတ်ဆက်ပွဲတင်မြန်မာနိုင်ငံရဲ့ကုန်သွယ်မှုလုံငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ1ဘီလီယံနီးပါးရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့မဲဆွယ်စည်းရုံးရေးမူဟောင်းဘောမနာဖော့ပေါ်ရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေကြေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုတွေအပြစ်ရှိကြောင်းခုံတမာရေးအဖွဲ့ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြားခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတထရန့်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့ကဝက်ဆွယ်ခြင်းရဲ့ဖြစ်နေကလေစိတ်မှာဒိန်းတော့တွေကိုမှတ်ချက်ပေးခဲ့ပါတယ်။ဗီဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရတဲ့အမှုတွေကနောက်ထပ်ဆယ်မှုအပေါ်မှာတော့ခုံတမာရီအဖွဲ့ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပြီးတရားသူကြီးကလည်းအမှုအမြောက်ကြောင့်ကြေညာခဲ့တာပါ Chester မြို့မှာသမ္မတထရန့်မိန်ကွန်းပြောခဲ့တဲ့တောက်တွေကိုမှတ်ချက်ပေးချိန်မှာတော့စစ်ဆေးရေးယူမှုတွေဟာရုရှားနဲ့သူ့စီးရုံးရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစတင်နေတာဖြစ်ပေမဲ့အခုအမှုတွေကအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးရုံးရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစုံတရာတွေးရှိတာကမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒီချိန်မှာပဲမနေ့ကသမ္မတရဲ့ကိုပိုင်ရှင်းတဲ့တူဖြစ်တဲ့ market coin 2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစင်လောင်းတူရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအမျိုးသမီး2ဦးကိုနှုတ်ပိတ်ခငွေချေးပေးတာပါဝင်အမှုတော်များများအတွက်အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတအတွက်အထိနာစရာလည်းဖြစ်ခဲ့ရပါတယ်
American အစိုးရအဖွဲ့အတွင်းအချင်းပြတ်ခြားစားမှုတွေကိုတိုက်ဖျက်ရေးအတွက်ပြုပြင်ပြောင်းလဲရမယ့်အဆိုပြုချက်မူကြမ်းတစ်ရပ်ကို American အထက်လွှတ်တော်အမတ် Elizabeth Warren ကတင်သွင်းလိုက်ပါတယ်။အဲ့ဒီမူကြမ်းထမှာနိုင်ငံရေးပါတီတွေအတွက်စည်းရုံးပေးတာကိုကန့်သတ်ဖို့အစိုးရအရာရှိတွေရဲ့ငွေကြေးပိုင်းဆိုင်မှုတွေကိုထုတ်ဖော်ပြဋ္ဌာန်းရေးပြသမှုအစိုးရရဲ့မော်ရယ်တွေဘယ်လိုရေးဆွဲသလဲဆိုတာပြည်သူတွေသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ Massachusetts ပြည်နယ်ရဲ့ Democrat လွှတ်တော်အမတ်ဖြစ်တဲ့ Warren က Washington နိုင်ငံရေးမှာမလိုလားအပ်တဲ့ငွေကြေးကိစ္စတွေဘယ်လိုပါဝင်ပတ်သက်နေသလဲဆိုတာဒီဥပဒေမူကြမ်းကဖော်ထုတ်နိုင်လိမ့်မယ်လို့ဝါရှင်တန်မှာကျင်းပတဲ့သတင်းထောက်များအသင်းမှအင်္ဂါနေ့ကပြောဆိုသွားပါတယ်။သူ့ရဲ့မူကြမ်းထဲမှာသမရသူသမရနဲ့လွှတ်တော်အမတ်အဖြစ်ဝင်ရောက်ရှင်းပြသူတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါမှမဟုတ်ကိုယ်စားလှယ်လောင်းတွေရဲ့လူမှုရေးအဖွဲ့အစည်းတွေကိုဥဆောင်လုပ်ကင်ပေးနေသူတွေရဲ့ဝင်ငွေခွန်ပေးဆောင်ထားတဲ့မှတ်တမ်းတွေကိုထုတ်ပြန်ဖို့လည်းပါဝင်ပါတယ်။ American သမရသူသမရဖြစ်ဖို့ကြိုးပမ်းကြသူတွေအနေနဲ့လွန်ခဲ့တဲ့ရှင်းနှစ်ကအခွန်ထဏာတာတွေကိုထုတ်ပြန်ဖို့လည်းမူကြမ်းထဲမှာထည့်သွင်းထားတာပါ။လက်တလောမှာတော့အဲ့ဒီမှတ်တမ်းတွေကို American အခွန်ထဏာ IRS ကလူသိရှင်းများထုတ်ပြန်ခွင့်မရှိပါဘူး။
ယူအန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်တာကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိခဲ့မှုတွေအတွက်အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မတိုင်မီအခြေအနေထက်ပိုပြင်းထန်တဲ့အရေးယူမှုတွေကိုအမေရိကန်ကပြန်လည်ချမှတ်လို့ရတဲ့အကြောင်းအမျိုးသားလူညွန့်ရေးအကြံပေးဂျွန်ဘော်တန်ကပြောလိုက်ပါတယ်။အီရန်ကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်နဲ့အီရန်ရဲ့စီးပွားရေးမှာအထိနာနေတဲ့အရေးယူတံခတ်မှုတွေကိုရှော့ပေါ်ပေးဖို့အမေရိကန်၊ဗြိတိန်ပြင်သစ်၊ဂျာမနီ၊ရုရှားတရုတ်နိုင်ငံတို့နဲ့အီရန်ကြားသဘောတူခဲ့ကြတာပါ။နောက်ထပ်တံခတ်မှုတွေနဲ့တခြားအတိအကျပြောမထားတဲ့အရေးယူမှုတွေအပါအဝင်အီရန်ပေါ်အပြင်းထန်ဆုံးဖိအားပေးနိုင်မယ့်နည်းလမ်းတွေကိုအမေရိကန်တာဝန်ရှိသူတွေ မဟာမိတ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းအမျိုးသားလူမျိုးရေးအကြံပေးဘော်ဒန်ကဣဇွေးနိုင်ငံခီးစင်မှာပြောဆိုခဲ့တာဖြစ်ပါတယ်။ဣဇွေးဝန်ကြီးချုပ်မင်ချမင်နတန်ယာဟုအပါဝင်အီရန်နျူကလ িয়ার သဘောတူညီချက်ကိုဝေဖန်နေသူတွေကတော့အီရန်ဘက်ကအနေချင်းလျှော့ပေးပြီးအများပြားပြန်ရနေတယ်လို့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းလည်းရှိနေစေဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။ဒီဝန်ကတော့နျူကလ িয়ার လုပ်ငန်းတွေဟာငင်းချက်နဲ့ရီမှန်းချက်နဲ့သာဖြစ်ကြောင်းပြောဆိုထားပြီးသဘောတူညီချက်ကိုလိုက်နာမှုရှိမရှိစောင့်ကြည့်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတာဝန်ပေးထားတဲ့နိုင်ငံတကာအမှုမြစွမ်းရဲ့အေဂျင်စီ IAEA ကလည်းအီရန်ဘက်ကသဘောတူညီချက်မှာဆောင်ရွက်မဲ့အပိုင်းတွေကိုလိုက်နာမှုရှိတဲ့အကြောင်းလဲပြောဆိုထားတာဖြစ်ပါတယ်
။လွန်ခဲ့တဲ့3နှစ်ကလူပေါင်းများနဲ့ချီတိတ်ဆုံခဲ့ရတဲ့အန္တရာယ်များလွန်လာတဲ့ပွဲတော်တွေအကတစ်ခုဖြစ်တဲ့ Saudi Arabia နိုင်ငံကနှစ်စဉ်ပြုလုပ်နေကြ Hajj ဘာသာရေးပွဲတော်ကို Islam ဘာသာဝင်တန်းနဲ့ချီဖျားဖူးရောက်ရှိလာပါတယ်။ရိုးရာဒလေအရာမိတ်ဆာလို့သတ်မှတ်ထားတဲ့တိုင်တွေကိုဖျားဖူးတွေက Eid ပွဲတော်ကတွင်ခဲရုံနဲ့ပြပောက်ကြပါတယ်။ Hajj ဖျားဖူးကာလအပြီးမှာတော့ Mecca မြို့ကမဟာဗလီကြီးမှာသွားပြီးတော့ဝတ်ပြုဆုတောင်းကြတာပါ။အဲ့ဒီလိုဗလီကြီးစီသွားပြီးတော့ဝတ်မပြုခင်လာမယ့်နှစ်ရဲ့အတွင်းမိတ်ဆာတိုင်းတွေကိုခဲနဲ့ပြပောက်ဖို့ဖျားဖူးတွေထပ်ပြီးရောက်ရှိလာမှာပါ။ Saudi Arabia နိုင်ငံဟာလွန်ခဲ့တဲ့16ရာစုကတမန်တော်မိုဟာမက်နေထိုင်ခဲ့တယ်လို့ဆိုရဲ Islam ဘာသာဝင်တို့ရဲ့အမြင့်မြတ်ဆုံးနေရာတွေကိုစောင့်ရှောက်ထိန်းသိမ်းထားသလိုကမ္ဘာအကြီးဆုံးနေ့စဉ်ဘာသာရေးပွဲတော်စီစဉ်ကျင်းပတဲ့နိုင်ငံလေးဖြစ်ပါတယ်။အခုလို Hajj ဘာသာရေးပွဲတော်ကျင်းပချိန်မှာရောမက်ကာကိုဖျားဖူးတွေတနည်းပတ်လုံးရောက်လာကြတဲ့ဖျားဖူးတွေအတွက်ပါတဲခုခန်းတွေတဲယူပို့ဆောင်ရေးတွေနဲ့လက်ဆောင်ပစ္စည်းရောင်းရယာကဒေါ်လာဘီလျံနဲ့ချီပြီးတော့ Saudi အစိုးရဝင်ငွေရနေတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုရီးယားစစ်ပွဲတွင်ခွဲခွာသွားခဲ့ပြီးတဲ့နောက်ပြန်လည်စုံစည်းရတဲ့မိသားစုဝင်ရပ်ပေါင်းများစွာဟာဒီနေ့မှာတော့နောက်ဆုံးနေ့ဖြစ်နေနှုတ်ဆက်ကြပါတယ်။ဒေါက်ကိုရီးယားနိုင်ငံကတကြီးရွယ်90နီးပါးနဲ့မြောက်ကိုရီးယားကမိသားစုဝင်တွေကမြောက်ကိုရီးယားဘက်ခြမ်းကခီးသွွားတွေအတွက်ဘန်းဖြစ်စကန်တစ်ခုဖြစ်တဲ့ကံကန်တောင်မှာတတိယနဲ့နောက်ဆုံးနေ့ဖြစ်နှုတ်ဆက်ခွဲခွာခဲ့ကြတာပါ။နောက်ဆုံးချိန်လဲဖြစ်ကောင်းဖြစ်နေတဲ့တွေးဆမှုဖြစ်နေအပြန်အလှန်ဖျက်နှုတ်ဆက်ကြချိန်မှာမိသားစုဝင်တွေမျက်ရည်ကျတာကိုလည်းတွေ့ကြရပါတယ်။1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲတွင်ကွဲခွာခဲ့ကြတဲ့မိသားစုတွေနောက်တစ်ချိန်ပြန်လည်ဆုံစည်းမဲ့အစီအစဉ်ကိုတော့လာမယ့်တောက်ကြနေ့ကနေတနင်္ဂနွေနေ့အထိစီစဉ်ထားပြီးနောက်ထပ်တောက်ကိုရီးယားနိုင်ငံသား3ယောက်ပါဝင်မှာဖြစ်တဲ့အကြောင်းလဲတောက်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းဝင်ဌာနကပြောဆိုထားတာပါ။ဒီချိန်ပြန်လည်ပေါင်းစုံတဲ့အစီအစဉ်က2015ခုနှစ်ကစလို့ပထမဆုံးအချိန်လဲဖြစ်ပြီး2000ပြည့်နှစ်ကစလို့မိသားစုတွေပြန်လည်တွေ့ဆုံမှုအချိန်ပေါင်း20အတွင်းမှာတော့လူပေါင်း2000လောက်ပါဝင်ခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လက်တလောနှစ်တွေမှာလှုပ်တဲ့ပူရဲစီရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားဘက်ကတန်တမာရေးဆွေးနွေးမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်လုပ်ကိုင်းတာဖြစ်တယ်လို့ကိုရီးယားကအမေရိကန်တပ်ဖွဲ့ USFK ရဲ့တပ်မှုကဒီကနေ့ပြောပါတယ်။ပူရဲစီရေးလေ့ကျင့်မှုတွေကိုရန်နာထားတဲ့အတွက်တပ်ဖွဲ့တွေဘက်ကလိုအပ်လာရင်အဆင်သင့်ဖြစ်ဖို့တိတ်မရွယ်တော့ဘူးလို့လဲကုလသမဂ္ဂကုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့တပ်မှုဖြစ်သူဗိုလ်ချုပ်ကြီး Vincent Brooke ကပြောပါတယ်။ဒါကြောင့်စီရေးလေ့ကျင့်မှုတွေကိုအချီးအကျဲမလုပ်ပဲညှိပြီးတော့လုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်။စီရေးလုပ်ရက်တွေဟာနိုင်ငံရေးအတွက်ဖိအားအတွေ့တိုးလျှော့လုပ်တဲ့နေရာမှာအသုံးပြုနိုင်တယ်လို့တပ်ဖွဲ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကအမေရိကန်နိုင်ငံရေးကောင်ဆောင်တွေရဲ့လက်ထက်မှာရှိနေတယ်လို့လည်းဖိုချိုဂျီ Brook ကပြောပါရယ်။ USFK တပ်တွေဟာကိုရီးယားစစ်ပွဲပြီးကြတဲ့ကတောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတာပါ။အရင်တုန်းကတော့အဲ့ဒီပူရဲစီရေးလက်ကျင့်မှုတွေကတပ်ဖွဲ့တွေဘက်ကအမြဲအဆင်သင့်ဖြစ်နေအောင်ရည်ရွယ်ရင်းဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတက်ခိုက်လာရင်ဟန်တာဖို့ဖြစ်တယ်ဆိုပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကအစဉ်အဆိုင်ပြောဆိုထားတာပါ။
အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေကြမှာပဲရုရှားနဲ့အီရန်နိုင်ငံတို့နဲ့ဆက်နွယ်နေတဲ့ရာနဲ့ချီရဲ့အကောင့်တွေစာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းအင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်တဲ့ Facebook နဲ့ Twitter တို့ကပြောလိုက်ပါတယ်အမေရိကန်နဲ့ဗြိတိန်ပါဝင်ကမ္ဘာတစ်ဝန်းကနိုင်ငံတော်များမှာမှန်မှန်သတင်းတွေဖြန့်ချီရဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်နေတဲ့အီရန်နိုင်ငံက Facebook စာမျက်နှာ254မျက်နှာနဲ့ Instagram အကောင့်116ခုကိုပိတ်လိုက်ကြောင်း Facebook ကပြောဆိုလိုက်တာပါSorry နဲ့အစ္စရေးနိုင်ငံတွေကိုဆန့်ကျင်ပြီးပါလက်စတိုင်းတွေကိုလူလာတဲ့သဘောထားတွေပေါဝင်တဲ့ဝါရဖြန့်ချီမှုတွေကိုပြန့်ဝင်နေကြောင်းဆာဗာလူမျိုးရေးကော်မတီတစ်ခုဖြစ်တဲ့ Fire Eye ရဲ့သတင်းပေးချက်အရလူမှုကွန်ရက်လုပ်ငန်းတွေကတုံ့ပြန်ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကနေမမှန်သတင်းတွေဖြန့်နေတဲ့ဆာမျက်နှာတော်တော်များကို Facebook ကပိတ်လိုက်ပြီးသတင်းပတ်အငငယ်ချက်မှာပဲအီရန်ကအကောင့်တွေကိုထပ်ပိတ်လိုက်တာပါ။ဒီချိန်ထဲမှာပဲ Twitter လူမှုကွန်ရက်ကလည်းအီရန်နိုင်ငံကလာရဲလို့ယူဆရပြီးမတမာတဲ့ရည်ရွယ်ချက်နဲ့ပူးပေါင်းကြံစည်နေတဲ့ ကောင့်284ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာလိုက်ပါတယ်
။စီမံဝေနိုင်ငံမှာပြေးခဲ့တဲ့လကကျင်းပတဲ့တမနာရွေးကောက်ပွဲရလကိုလက်မခံနိုင်ကြောင်းစိန်ခေါ်ထားတဲ့လျှောက်ထားချက်ကိုစီမံဝေလွှတ်တော်ဆိုင်ရာတရားရုံးကဒီကနေ့စစ်ဆေးကြားနာခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာတမနာ Emerson Mnangagwa နဲ့သူ့ရဲ့လက်ရှိအာဏာရ Zunu PF ပါတီအသားရအောင်စီမံဝေရွေးကောက်ပွဲကော်မရှင်ဖက်ကမယုံမသားလုပ်ခဲ့တဲ့ဆိုပြီးအတိုက်ခံ MDC ပါတီကဆွဆွဲထားတာပါ။တရားဝင်ထုတ်ပြန်ချက်ရလတွေအရ MDC ပါတီကောင်းဆောင် Nelson Kamisa ကမဲရလ44ရာခိုင်နှုန်းနဲ့မနန်ဂါကွာက57ရာခိုင်နှုန်းရပြီးတော့အနိုင်ရထားတာပါတမနာမနန်ဂါကွာရဲ့စုစုပေါင်းမဲအရေးအတွက်တိုးရအောင်ရွေးကောက်ပွဲကော်မရှင်ဖက်ကမတမာရနီးနဲ့လုတ်ကိုင်းခဲ့တယ်လို့ MDC ဖက်ကဆွဆွဲပြောဆိုသလိုတရားဝင်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေထက်ကျော်လွန်ပြီးတော့မဲပြားတွေကိုအချို့မဲယုံတွေမှပို့ပြီးတော့ရေးတွက်ခဲ့တယ်လို့လည်းပြောပါတယ်
ပေါ်ဒခုနှစ်ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီကနေ့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူခရီးစဉ်ပေါ်နိုင်ငံတကာဆက်ဆံရေးမှာအပြုသဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကရှုမြင်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကဝေဖန်ပြောဆိုနေပြီးစိုးရိမ်မကင်းဖြစ်နေရတဲ့ရခိုင်မြောက်ပိုင်းအရေးကိစ္စပါဝင်တိုင်းရင်းဒေသကမငြိမ်းချမ်းနိုင်သေးတဲ့စီရေးပဋိပက္ခတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးစတဲ့ NLD အစိုးရရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအာဆီယံအပါအဝင်နိုင်ငံတကာကိုဒေါက်တာဆန်းစုကြည်ကိုယ်တိုင်တင်ပြနိုင်ခဲ့တဲ့အတွက်ရလတ်ကောင်းတဲ့ခရီးစဉ်ဖြစ်ဒီစင်ကာပူခရီးစဉ်အပေါ်တုံ့သက်ကြပါတယ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်ကိုမတ်ဆူမွန်ကစူးစီးတင်ပြပေးထားပါတယ်
စင်ကာပူဝန်ကြီးချုပ်လီရှောင်လောင်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဩဂုတ်လ19ရက်နေ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့စင်ကာပူ၄ရက်တာခီးစဉ်ဒီကနေ့ဩဂုတ်လ22ရက်နေ့မှာအဆုံးသတ်ပြီးနေပြည်တော်ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်စင်ကာပူနိုင်ငံကိုအလုပ်သဘောတွားရောက်ခဲ့တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာသူ့ခီးစဉ်အတွင်းမှာစင်ကာပူနိုင်ငံရဲ့သမ္မတဝန်ကြီးချုပ်ဒုတိယဝန်ကြီးချုပ်စတဲ့နိုင်ငံထိပ်တန်းခေါင်းဆောင်တွေအပါအဝင်ဂုံနူးဆောင်ဝါရင်ဝန်ကြီးကိုချောက်တောင်နဲ့ပါတွေ့ဆုံခဲ့တာပါဒေါက်တာဆန်းစုကြည်ဟာစင်ကာပူနိုင်ငံအရှိတောင်အာရှလေးလာရေးသူသေးသနာဌာနကကြီးမှုလုပ်တဲ့ပွဲမှာတော့မြန်မာနိုင်ငံ၏အသွင်ကူးပြောင်းရေးနဲ့စိန်ခေါ်ချက်တွေနဲ့ရှေ့လာလာဆိုတဲ့မူဝါဒဆိုင်ရာမိကွန်းကိုပြောကြားခဲ့ပြီးတော့မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျက်တဲတွေဖွဲ့စည်းပုံအခြေခံဥပဒေရေးနောက်ရခိုင်ရေးအကြမ်းဖက်ဝါဒဆွဲလို့ရတဲ့ကြောင့်ဒေသရင်းကိုပါလုံခြုံရေးအနေနဲ့ရိုက်ခတ်လာနိုင်ခြေရှိတာတွေကိုပါထောက်ပြပြောဆိုသွားခဲ့တာပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုဒေါက်တာဆန်းစုကြည်ကနိုင်ငံတကာနဲ့အာဆီယံကိုချပြနိုင်ခဲ့တဲ့စင်ကာပူမိကွန်းအပါအဝင်စင်ကာပူနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ကလူထုဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကအခုလိုသုံးသပ်ပါတယ်
။ဟိုလက်တလောအနေနဲ့ကြည့်ရင်တော့အောက်မြင်ပါတယ်။ဟိုဒါတနည်းတစ်ခုအောင်ပြောရင်တော့ဒီအာဆီယံအပြင်မှာစတမရေးပြန်ပြီးတော့ထိုးဖောက်မှုပြန်ပြီးတော့ဟိုကြိုးစားမှုလို့တော့ဖြစ်ပါတယ်။အထူးသဖြင့်တော့အာဆီယံနဲ့မှာစင်ကာပူကလည်းဥက္ကဋ္ဌနေရာရလာမယ်။ဆိုတော့နောက်တစ်ခုကကျတော့လည်းနိုင်ငံတကာမှာသူပြောချင်တဲ့ message ရှိပြောလို့ရအောင်ကြားတဲ့ခီးစဉ်လို့ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုလူသိမ်းချီထွက်ပြေးခဲ့ရတဲ့စစ်စင်ရေးတွေအတွင်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးနိုင်ငံတကာကပြစ်တင်ဝေဖန်ခံနေရတဲ့ရခိုင်မြောက်ပိုင်းအရေးကိစ္စတွေအပါအဝင်တိုင်းရင်းဒေသကငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရဲ့ရှေ့လုပ်ငန်းစဉ်တွေပေါ်ချပြခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူမိကွန်းဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေအတန်အသင့်လျော့ပါးသွားနိုင်ခြေရှိတယ်လို့လည်းအကဲခတ်တွေကခန့်မှန်းပါတယ်မြန်မာနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရံမျိုးသိရဲ့အမြင်ကတော့
ကျွန်တော်တို့မြန်မာနိုင်ငံရဲ့ပေါ်ကြီးနိုင်ငံတကာဆက်ဆံရေးအတွက်တော့ဒါကအပြည့်သဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်။ဒါအထူးသဖြင့်တော့ရခိုင်အရေးပါဝင်ပေါ့လေ။ကျွန်တော်တို့နိုင်ငံကြုံတွေ့နေရတဲ့ဒီနိုင်ငံတကာနဲ့ဆက်ဆက်တဲ့စင်ခေါ်မှုတွေအတွက်ကိုအတိုင်းအတာတစ်ခုဖြစ်တော့အထောက်အကူပြုတဲ့ခီးစဉ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့ဒေါက်တာဆန်းစုကြည်ဆွေးနွေးခဲ့တဲ့ဆွေးနွေးချက်အများစုကတော့ရေပူရသဘောဆန်နေတဲ့အပိုင်းတွေကိုတွေ့ရတယ်။နောက်တစ်ချက်ကဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေတော့ဒီဖိတ်ခေါ်နိုင်မှုနဲ့အပိုင်းနဲ့ပတ်သက်ပြီးတော့လည်းအစီအစဉ်တွေကိုအတိအကျကျဖြေချားမှုအပိုင်းမှာတော့အားနည်းတယ်လို့မြင်တယ
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တက်မတော်သားကိုယ်စားလှယ်တွေလွှတ်တော်တွေမှာနေရာယူထားတဲ့ကိစ္စတွေပါဝင်စစ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးချပြခဲ့တဲ့သူ့ရဲ့မိကွန်းတွေကတော့သူ့ရဲ့ရင်ကြားစီရေးလုပ်ငန်းစဉ်တွေအပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်ကျွန်တော်တို့ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအရပြောရင်သူကလွှတ်တော်တွေကပဲဆောင်ရွက်ရမှာသဘောရှိတယ်။အဓိကတော့ဟလာဒီကျွန်တော်တို့အချက်ပိုင်းကောင်းဆောင်နေတဲ့ဒီတက်မောက်ကောင်းဆောင်နေချာမှာ
ဖွဲ့စည်းပုံအခြေအနေဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပုံမှန်လင်းလင်းအရင်တိုင်းဆွေးနွေးအခြေခံနိုင်လို့ပို့ပြီးတော့အရေးကြီးတယ်လို့မြင်တယ
်။ဒေါ်ဆန်းစုကြည်ဟာမနေ့ဩဂုတ်လ21ရက်နေ့ကတုန်းကတော့စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေ့မြင်ရေးရိုးရာအိမ်နွမ်းမှုဆက်မှုလက်မှုလုပ်ငန်းအနေနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေအာဆီယံမူပေါင်းအတွင်းကပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကနေသတင်းထုတ်ပြန်ထားပါတယ်ရှင်။
ဆရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ချင်းမှာတနည်းပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ငြိမ်ရေးမြန်မာအစိုးရရဲ့ကျူးကန်းမှုတွေဟာတနည်းအတွင်ဘလောက်ထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်အခဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားရိချာကရခိုင်ပြည်နယ်အရေးမြန်မာဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်ငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့သဘောထားအမြင်တွေကိုနားထောင်ဖို့အရေးကြီးတဲ့ကြောင်း MPC မြန်မာငြိမ်းချမ်းစင်တာကိုတည်ထောင်ခဲ့သူပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းက VOE ကိုပြောပါတယ်ဒီကနေ့ Novo Hotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူရဲဆောင်ကြီးကော်မတီအမှုဆောင်ညွှန်ကြားမှုဦးအောင်နိုင်ရဲ့စာအုပ်မိတ်ဆက်ပွဲမှာသူကအခုလိုပြောတာပါဦးသိန်းထိုင်ဦးသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံငြိမ်းချမ်းလုပ်ငန်းစဉ်ကရယူတဲ့တင်ကန်းစာရီအကြောင်းဦးအောင်နိုင်ဦးရဲ့စာအုပ်ကိုမြန်မာဘာသာနဲ့ထုတ်ဝေပြီးသားဖြစ်ပါတယ်။အခုအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ခန်းနာကို No Border Yangon Mess Hotel မှာကျင်းပတာပါ။စာအုပ်နဲ့ပတ်သက်လို့ဦးအောင်နိုင်ဦးကအခုလိုပြောပါတယ
်။ကျွန်တော်တို့တွေ့ဆုံခဲ့တယ်၊ညှိခဲ့တယ်ဟလာ bilateral ပေါ့နော်။နှစ်ဦးနှစ်ဖက်တို့တစ်ဖွဲ့ချင်းပြည့်ရတဲ့ကိစ္စတွေညှိခဲ့တာတွေနောက်ပြီးတော့မှဒီတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ညှိခဲ့တာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုနောက်ပြီးတော့ကျွန်တော်ရဲ့ဟိုသင်ခန်းစာလို့ကျွန်တော်ယူဆတဲ့အချက်တွေကိုကျွန်တော်တို့ဒီမှာတင်ပြထားတာရှိပါတယ်။
ငင်းကြီးလုပ်ငန်းစကားနေဘလို့သင်ငန်းစာတွေယူတင်တယ်လဲဆိုတဲ့မိကွန်းကိုလည်းသူကအခုလိုဖြေပါတယ်အဲ့
တော့အဓိကနှစ်ချက်ပေါ့နော်တစ်ချက်ကတော့ဗာလဲဆိုတော့ခုနကျွန်တော်ပြောလို့ကျွန်တော်တို့လင်းငန်းလို့တာခုနှစ်နှစ်ဖြစ်ပြီဖြစ်တဲ့အတွက်တချို့ဟာတွေကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်ငင်းကြီးလုပ်တဲ့အခါမှာဟာလာတည်တည်ချာချာဒီချက်ငင်းကြီးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်အားလုံးကိုသဘောပေါက်နားလည်ဖို့လိုတယ် holistic ပေါ့နော်အင်္ဂလိပ်လိုပြော holistic တစ်စုံလုံးကိုကြည့်တတ်ဖို့လိုတယ်နောက်အဓိကကတော့ကျွန်တော်တို့ကမှန်ကန်တိကျတဲ့အလုပ်ဖြစ်နိုင်တဲ့မဟာဗျူဟာတွေရှိဖို့လိုတဲ့ဆိုတာလေးကိုကျွန်တော်ထောက်ပြထားတာဖြစ်ပါတယ
်ဒီခန်းနားမှာ MBC ငင်းချိုင်းစင်တာကိုတည်ထောင်ခဲ့သူပြည်တော်စုဝင်ကြီးအောင်ဦးအောင်မင်းလည်းတက်ရောက်ပါတယ်ငင်းချိုင်းလုပ်ငန်းစဉ်ချင်းကပ်မှုတွေနဲ့ပတ်သက်လို့အရင်အစိုးရနဲ့လက်ရှိ NLD အစိုးရကြားကွဲလွဲချက်တွေရှိတယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုသူကအခုလိုဖြေပါတယ
်ကျွန်တော်တို့အရင်တော့ peace policy ဆိုတာရှိတယ်ဗျအဲ့ဒီ policy ကလည်းကျွန်တော်ကာလုံးမှာအလုံးလွတ်တော်အစိုးရတတ်မလို့ဒီဖွဲ့တွေအလုံးတိုက်မိပြီးမှစိတ်တူသဘောတူချမှတ်ခဲ့တာဖြစ်တာပေါ့အဲ့တော့အဲ့ဒီပုံမှန်မူတည်ပြီးတော့ကျွန်တော် implement လုပ်တဲ့အပိုင်းမှာလဲဒီ policy ကိုလွတ်လို့မရပါဘူးဒီ policy တိုင်းပဲကျွန်တော်ဆက်ပြီးလုပ်တာပေါ့အဲ့တော့ peace policy ချပေးတဲ့နိုင်ငံတော်အကြီးအကဲများကလဲဒီ implement လုပ်တဲ့လူတွေကိုယုံယုံကြည်ကြည်နဲ့အပြည့်အဝအာဏာပေးပြီးတော့ခိုင်းရှေ့ပြတာပေါ့အောက်က implement လုပ်ရတဲ့လူတွေလည်းအားရတာပေါ့လောကကျွန်တော်အဲ့လိုလုပ်ခဲ့တဲ့အတွက်အထက်နဲ့အောင်နဲ့ဟန်ချက်ညီတဲ့အတွက်ကျွန်တော်ငင်းချမ်းရည်တွေအောင်မြင်ကြတာဖြစ်ပါတ
ယ်။ငင်းချမ်းရည်လုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တက်မတော်အပေါ်ဆိုးရရဲ့ဩဇာသိရောက်မှုဘယ်လောက်ရှိသလဲဆိုတဲ့အချက်ကအဓိကကြားတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။တက်မတော်ရဲ့ငင်းချမ်းရည်ပေါ်မှာထားတဲ့သဘောထားတိတ်အများကြီးရှိဘူး။နံပါတ်၁ကတော့တိုးတာဝင်ရေးသုံးပါကိုလိုက်နာရမယ်။နံပါတ်၂ကတော့ NCA လမ်းကြောင်းတိုင်းသွားမယ်။နံပါတ်3ကတော့တက်မတော်ရဲ့မူဝါဒ6ချက်နဲ့ညီလောက်ဆောင်ရွက်မယ်ဆိုပြီးတော့သူတို့ပြောထားတာရှိပါတယ်။ဒီအချက်တွေကိုပြန်ကြည့်မယ်ဆိုရင်လည်းဘာမှမခက်ဘူးပြဒီချက်တွေကလုံနိုင်တဲ့အချက်တွေပဲဖြစ်ပါတယ်။အဲ့တော့တက်မတော်ကငြင်းကြမ်းရေးကိုမလိုလားလို့ပြောလို့မရပါဘူး။အဲ့တော့အစိုးရနဲ့တက်မတော်နဲ့လွှတ်တော်နဲ့ အကြည့်လေအဲသဘောတူညီချက်တခုကြိုတင်ရယူဖို့လိုပါတယ်ကြိုတင်ရယူပြီးရင်ဒါတော့သဘောထားတစ်ခုတည်းဖြစ်သွားပါတယ်အဲ့ဒီသဘောထားတစ်ခုတည်းကိုကင်ပြီးတော့မှမှအတိုင်းသားလဲနဲ့ကင်ဖွဲ့စည်းတွေနဲ့ဆက်ပြီးဆွေးနွေးမယ်ဆိုရင်တော့ပို့ပြီးတော့ခီးရောက်မယ်လို့ကျွန်တော်တတ်ပါတယ်
ပြင်ပကအလွတ်သဘောဆွေးနွေးမှုတွေကလည်းဒီငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာထိရောက်မှုရှိတယ်ဆိုပြီးတော့ဟိုပြီးခဲ့တဲ့ညီလာခံမှာပြောတာမျိုးတွေရှိပါတယ်အဲဘလို့သုံးသပ်ပါလိမ့်ခင်ဗ
ျတကယ်တော့ဗျာပြင်ပဆွေးနွေးပွဲတွေကတိတ်ရေးကြီးတယ်ဘာလို့ဆိုတော့ကျွန်တော်တို့ကပြင်ပဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးကြရတာပေါ့ဆွေးနွေးပြီးတော့ခင်ဗျားတို့အခုတရင်လာယူတဲ့တကယ်တွတ်ဆုံဆွေးနွေးပွဲကြီးတွေဆိုတာကျွန်တော်တို့လက်ထက်တုန်းက yes နဲ့ no နဲ့ပဲပြောတော့တာဘာမှကျွန်တော်တို့ကထပ်ပြီးတော့အရှိအကျိတ်နဲ့ဆွေးနွေးကြဘာမှမရှိတော့တကယ်တော့ကျွန်တော်လက်မှတ်ထိုးတဲ့ပွဲအဆွေးဝဲလုပ်တဲ့ပွဲဆိုတာ yes နဲ့ no နဲ့ပဲပြောတာအပြစ်မှာကျွန်တော်တို့ကဒီတရားမဝင်ဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးပြီးကမှအဲ့ဆွေးနွေးရတဲ့အောင်မြင်မှုတွေကိုယူလာပြီးမှကျွန်တော်လုပ်တာဖြစ်ပါတယ်ကြောင့်မလို့ကျွန်တော်တို့ကဒီအပြင်ပဆွေးနွေးပွဲကပိုရေးကြည့်တယ်တကယ်ဆွေးနွေးပွဲကြီးတယ်ပိုရေးကြည့်တယ်လို့ပြောချင်ပါတယ်
မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာခုနှစ်အတွင်းအဓိကရခဲ့တဲ့သင်ခန်းစာကိုဘာလို့ပြောမလဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ
်တိုင်းရင်းသားတွေကနှစ်ပေါင်း60လုံးလုံးသူတို့စိတ်ထဲမှာရှိခဲ့တဲ့အကျိတ်ခဲတွေပေါ့အခုကဒါဟိုဒီငြိမ်းချမ်းရေးစကားဝိုင်းမှာသူကပြောဆိုခွင့်ရခဲ့ကြတယ်အဲ့တော့သူတို့ပြောကြမှာပဲနှစ်ပေါင်း60ရဖြစ်ခဲ့တဲ့ပြဿနာကြီးကြီးသေးသေးအားလုံးသူပြောမှာပဲသူတို့ပြောသမျှအားလုံးကိုကျွန်တော်စိတ်ဆိုးလို့မရပါဘူးကျွန်တော်ကနားလည်ပြရမယ်လက်ခံပြရပါအဲ့ဒါအဓိကချက်ပဲသူတို့နိုင်ငံရေးရတံမိုးထားပါအဲ့လိုနိုင်ငံရေးသူတို့ထားတယ်ဆိုရင်လည်းသူကလည်းကိုယ်ပြန်ပြီးတော့ထားမှာပေါ့ဗျာအဲ့တော့ငြင်းငြင်းမြင်မြန်ပြီးမှာပေါ့
ဒီနေ့ရန်ကုန်မှာကျင်းပါတဲ့ပြစ်ခတ်တက်ခတ်မှုရစိုင်းဆန်ရပူရဲစောင့်ကြည့်ကောမဒီမှုဆောင်ညွှန်ကြားရေးမှုဦးအောင်နိုင်ဦးရဲ့ငြင်းငြင်းလုပ်ငန်းစဉ်ကရခဲ့တဲ့သင်ခန်းစာတွေအကြောင်းစာအုပ်မိတ်ဆက်ပွဲမှာပြည်ထောင်စုဝန်ကြီးအောင်ဦးအောင်မင်းပြောပြသွားခဲ့တာပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံကုန်သွယ်ဆိုင်ရာသတင်းတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံရဲ့ကုန်သွယ်မှုလူငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ1ဘီလီယံနီးပါးရှိတဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်လေရှိတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလိုအပ်တဲ့ကုန်ချမ်းတွေတင်သွင်းနေရတာကြောင့်လူငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးပညာရှင်တွေကလည်းသုံးသပ်ပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကုဇော်ထက်ကပြောပြပေးထားပါရယ
်သုံးလတာကာလအတွင်းပြည်ပနဲ့ကုန်သွယ်ရေးလူငွေကွာဟချက်ကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိတဲ့အတွက်တစ်နှစ်ပတ်လုံးလူငွေကွာဟချက်ကအရင်နှစ်တွေလိုများနေဦးမယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါရယ်နိုင်ငံတွင်းဝင်လာတဲ့အမေရိကန်ဒေါ်လာထက်ပြပထွက်သွားတဲ့ဒေါ်လာငွေကြေးကနှစ်တိုင်းပိုများနေတဲ့အခြေအနေဖြစ်ပါတယ်။အစိုးရကတော့လာမယ့်2018-2019ပို့ကုန်တဲ့တွင်းကုန်ကို15ဘီလီယံလောက်စီနဲ့လူငွေကွာဟချက်ဒေါ်လာ1,500အထိလျှော့ချဖို့ရည်မှန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာနိုင်ငံသားယင်းနှီးမြှုပ်နှံမှုရှိနေတဲ့အတွက်လူငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်ဝင်ကပြောပါတယ
်။ဆိုလူငွေကတော့လူရှိရာတော့ရှိပါမှာ။so ဒီမှာဟိုလည်းများတော့ဟိုကျန်းမာရေးအားလုံးတော့ခုနည်းစနေနေမှာပုံလည်းမှုတွေရတော့ဟိုဒီမှာဟိုခုနည်းစနေနေမှာဟိုလည်းလေနိုင်ငံရေးနည်းနဲ့မလို့ကြည့်ရခါကြတော့ဟိုလည်းမဟုတ်ပဲဆိုရင်ဒီနည်းနဲ့လည်းပုံမျိုးမလဲဖြစ်နေတော့ဟိုအာဆီယံနဲ့မှာမဟုတ်ဆိုရင်တော့ဟိုကျွန်တော်ရာပုံလည်းမှုတွေရှိနေတော့ဟိုပုံလည်းမှုတွေရှိလို့လေဟိုရှိသွားရင်ဒီမှာဟိုမှာအပြင်းတော့ဟိုတော်တော်မရပါဘူးနော်နာမည်ကတော့ဒီကတော့ဘာမှမဆိုဘူးနော်ဟိုလူစဲနေနေရတော့ဆိုအဓိကဒီလိုမျိုးပတ်သက်ပြီးရှိနေတယ်ဆရာရှိပါ
စားတောက်ကုန်ထဲကုန်ကြမ်းနဲ့စက်ပစ္စည်းတင်သွင်းတဲ့ကုန်သွယ်မှုတံမိုးကပိုများပါတယ်နိုင်ငံတစ်ခုအနေနဲ့လူငွေကွာဟချက်ကိုထိန်းချုပ်ဖို့ကပို့ကုန်တိုးမြင့်ဖို့လိုအပ်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုကအခုလိုပြောပါတယ
်ကုန်ကြမ်းစက်ပစ္စည်းတော့များတဲ့အဓိပ္ပာယ်ကတော့နှစ်ခုရှိနိုင်ငံတော်အဆင့်အနေနဲ့ပြောရရင်လေအခြေခံဆောက်အုံတွေလမ်းပန်းတွေပါနေကြတယ်ကအကုန်လုံးလုံနေရတယ်။နော်လိုအပ်လဲလိုအပ်နေတော့နော်နောက်တစ်ခုကတော့နိုင်ငံသားချင်းချင်းမြုံနံမှုနဲ့အတူဝင်လာတာရှိတယ်လို့ပြည်နိုင်ငံသားချင်းချင်းမြုံနံမှုအတွက်ကတွင်းကုန်မှာတော့များတယ်နော်အခုအများကြီးထင်နေကြတာတွင်းကုန်တွေများလာတယ်တွင်းကုန်များတော့ဆိုးတယ်လို့ထင်ကြတယ်အဲတွင်းကုန်များတိုင်းဆိုးတယ်လို့မဆိုတာဘူးတရားတို့ရဲ့ဖွံ့ဖြိုးမှုအဆင့်အရဒါတရားတို့အဆလရရပြင်သွင်းနေရတယ်အဲတော့ဆရာကတော့အဲကုန်သွယ်မှုရှင်းနှံမှာတော့လူငွေပြရတယ်လူငွေပြရတဲ့အကြောင်းရင်းကလည်းဘုက္ကကပို့ကုန်မှာတော့ခါတော့ဘာမှမပို့စရာမှမရှိတာအဲတော့ဒီလိုချင်းနေမျိုးကတော့ဆရာကတော့ဆက်ပြောချိန်နေမှာပဲဆိုအဲ့လိုမမြင်နဲ့အဲသိပ်ပြောစိတ်မပူတိုင်းပြတော့တခုပဲပို့ကုန်များအောင်လုပ်နိုင်ဖို့ပဲလိုတာ
2016-2019ဘဏ္ဍာနှစ်မှာပို့ကုန်ဒေါ်လာ12ဘီလီယံတွင်းကုန်က18ဘီလီယံရှိတဲ့အတွက်ကုန်သွယ်ရေးလူငွေက5ဘီလီယံရှိပါတယ် 2019-2020年度，巴拿尼马罗，波贡啊，美元多拉14比2匹拉比，对欧啊来14比2匹拉比，共同的龙尾价罗4比2匹巴尔，阔尼马，泰州龙安特工的布丁布塔奈比梅，雷亚特工的木拉价罗，印尼的价的内多埃罗苏瓦尔。
ကိုယ်စားထည့်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့တနင်္သာရီတိုင်းတွင်စတင်ကြောင်းတချို့ဆောက်လုပ်ရေးရပ်ဆိုင်ထားရတဲ့အကြောင်းသတင်းလွှာကိုတင်ပြပေးပါမယ်တနင်္သာရီတိုင်းတွင်ကျောင်းတွင်ပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်ရထားချက်ရှိပေမဲ့ဘတ်ဂျက်ရယာယီရုပ်သိမ်းလိုက်တဲ့အတွက်ဒေတာရင်းစတင်ကြောင်းတရားကျော်ကိုဆောက်လုပ်ရေးဆိုင်ရာထားရတယ်လို့တိုင်းပညာရေးတာဝန်ရှိသူတ
Tanin Dai Dai Diraji Twima, Pinya Yi Sanya, Sarin Jang Solopu, Yasai Nirelu, Tain Loto, Dudia Ugsa, Uji Zuga, Piovare.
Bajachini, Yotilian Nesuro, Namanang, Batina Korale, Kitari, Yasin Tari, Hello, Vetano Tiari.
Pinya Yi Wunji Tanaya, Bajet Luacheya, Mula Yatare, Salui Pantong Sietugu, Yayi Yotin like that Raja, Tanin Dai Dai Diraji Twin, Sarin Jang Tia, Tonsejo, Solopu, Sangan Taya Relu, Tain Pinya Yi Muto, Missing, Piovare.
ဒီညာကိုညှိတာနာမှာကျွန်တော်ကတော့ဘတ်ဂျက်ခင်စံမှုတွေရဲ့ရောက်တော့ဒီဘတ်ဂျက်မလို့ဆိုတဲ့အကောင်မျိုးနဲ့တော့ဒုဝန်ကြီးကတော့ဖြေပါလေရှင်။ဒါပေမဲ့ဒီမှာတော့စီတော့အဲ့လိုအကြောင်းအကြောင်းမဟုတ်ဘဲနဲ့ကျွန်တော်တို့တိုင်းမှာတရားသုံးတဲ့နေရာမှာပထမ
မူလဘတ်ဂျက်ရာရာချက်ထဲမှာပျက်စီးနေတဲ့စာရင်းကြောင်းတွေကိုပြန်လည်ပြင်ဆင်ဖို့ဆိုတာပါဝင်ပြီမဲ့လေပြည်ထောင်စုစေဝန်ကြီးဌာနရဲ့လိုအပ်ချက်ကြောင့်ဒီဘတ်ဂျက်တွေကိုအခု2027နှစ်ဘက်မှာမတုံ့နိုင်ပဲနောက်နှစ်ဘက်ကျမှတုံ့နိုင်ချေရှိတယ်လို့ပြည်ညရေးတာဝန်ရှိသူတွေကပြောပါတယ်
ကျောင်းကတော့အန်ဒီအချင်းဆောက်ဦးကိုဖြစ်သိမ်းပြီးတော့ပြန်ဆောက်ရံကျတဲ့လုပ်ငန်းလည်းပါတယ်။ကျောင်းသားဦးရေရအသက်ဆောက်ရမယ့်လုပ်ငန်းလည်းပါတယ်။ဥပဒေရောမကောင်းလို့ပြန်ပြီးတော့ဆောက်ကျောင်းလည်းပါတယ်ပေါ့နော်။အန်ဒီအချင်းကျောင်းဆောင်ချိန်တော့ဖြစ်သိမ်းပြီးမှကျွန်တော်တို့ကပြန်ဆောက်တာ။ဆိုတော့ကျွန်တော်တို့ဖြစ်သိမ်းဖို့ကိုပြည်သူထားပြီးဒီပြင်ရိုက်တာဖြစ်သိမ်းပြီးတော့
ပညာရေးသုံးစီဘတ်ဂျက်နဲ့ပတ်သက်ပြီးဖြတ်တတ်မှုရှိလာတဲ့အပေါ်မှာဖြစ်တဲ့ဘူးလို့ရှင်းစစ်ဖို့လင်းလူဖွဲ့စီမြိတ်ပြန်ကြားရေးတာဝန်ခံကိုတင်ကိုကိုဦးကအခုလိုသုံးတာပါတယ်ဒီဘတ်ဂျက်ခေါ်တဲ့နေ့မှာဆိုရင်ဒီကာကွယ်ရေးစည်းအုပ်စုရင်တင်ပြသမျှလမ်းပါစင်မပြောနဲ့ဗျာတကြက်ကလေးတော့ရှော့ပြီးတော့ဘယ်လင်းလုပ်နိုင်တာမျိုးမရှိဘဲနဲ့ဒီကျန်တဲ့ကဏ္ဍတွ င်သေးပဲနဲ့ကျွန်တော်အဲ့လိုလည်းမရဘူး။အောက်ခြေမှာတော့တော်တော်အချက်တည်းဖြစ်တယ်။ကျွန်တော်ဒီကြေးရော်တွေမှာဆိုရင်ဒီစာသင်ခန်းကဘယ်လိုမှမလောက်ဘူး။
တနင်္သာရီတိုင်းဒေသကြီးသွင်းရှိအခြေခံပညာကျောင်းတွေမှာဆရာဆရာမလိုအပ်ချက်ဆရာကနှုံးကရှိနေပေမဲ့လည်းဘတ်ဂျက်လိုအပ်ချက်ကြောင့်ထပ်မံမပြည့်စုံနိုင်ဘူးလို့လည်းပညာရေးမှူးယုံတာဝန်ရှိသူတို့ကပြောပါရယ်။တနင်္သာရီတိုင်းဒေသကြီးမှာအထက်တန်းကျောင်းနဲ့မူလတန်းကျောင်းစုစုပေါင်း 1,138 ကျောင်းရှိနေပါရယ်ခင်ဗျာ
။တနင်္သာရီတိုင်းတွင်စာသင်ကျောင်းတချို့ဆောက်လုပ်ရေးရပ်ဆိုင်ထားရတဲ့အကြောင်းကို VOA သတင်းတော်ကိုနိုင်ကွင်းအင်သတင်းပေးပို့ထားတာပါ။ဒုတိယပိုင်း나이ဝက်မှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ချက်မှန်ရေးခန္ဓာမြမအရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာလူမှုနဲ့ကျန်းမာရေးအစီအစဉ်နဲ့အတူမြမအရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ရှေ့မတိုးနိုင်တဲ့အခြေအနေရှေ့တိုးလာအောင်တိုင်းရင်းသားအင်အားစုတွေဘက်ကဘာလုပ်နိုင်ပါသလဲ
။အမေတကယ်လားရသဘူရာကြကြကျွန်တော်တို့သုံးသပ်မယ်ဆိုလို့ရတော့ SGA အားဖြင့်ဦးသိစိန်လက်ထက်တုန်းကသွားတဲ့နှောင်းကအခုဒေါအောင်ဆန်းစုကြည် energy တက်လာတ
ိုင်းသားရေးရလေးလာသုံးသက်သူဆိုင်းဝန်ဆိုင်နဲ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာဖြစ်ပြီးအားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနဲ့ကချင်တိုင်းဒေသကလူခွင့်ရေးချိုးဖောက်မှုတွေအတွက်လုံခြုံရေးတပ်ဖွဲ့ဝင်တချို့ကို American အစိုးရဘက်ကဒဏ်ခတ်အရေးယူတဲ့အပေါ်တက်ရောက်မှုရှိတဲ့လူရဲ့အဖြစ်ကချင်လူခွင့်ရေးလှုပ်ရှားသူတွေကကြိုးဆိုကြပါတယ်။ဒေတာတွင်ငင်းချင်းရင်းနဲ့စီရေးပဋိပက္ခတွေခြုံငင်းရေးလူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်စေရေးအပါအဝင်လူခွင့်ရေးချိုးဖောက်ခဲ့မှုတွေအတွက်အစိုးရနဲ့တက်မတော်ဘက်ကလည်းတာဝန်ယူဆောင်ရွက်တင်တယ်လို့ဆိုကြပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဆယ်စုနှစ်ကျော်အနှစ်ချီစီရေးပဋိပက္ခတွေပြင်ထန်နေဆဲဖြစ်တဲ့ကချင်တိုက်ပွဲတွေရဲ့ကြားမှာဒေတာခန့်ကချင်ပြည်သူလူထုဟာမိမိတို့ရဲ့နေရရင်းတွေကိုစွန့်ခွာထွက်ပြေးကြရတယ်လို့လက်နက်ကင်တပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုတွေကိုလည်းခါးစီခံခဲ့ကြရတာမို့အခုလိုမျိုးကချင်ဒေတာတွင်ကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတပ်ဆိုင်နဲ့တပ်မတော်နဲ့ရဲလုံခြုံရေးအရာရှိတချို့ကိုအမေရိကန်ပြည်ထောင်စုဘက်ကဒဏ်ခတ်အရေးယူမှုချမှတ်လိုက်တဲ့အပေါ်ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့လူခွင့်လှုပ်ရှားသူတွေဘက်ကကြိုးစိုးထောက်ခံကြပါတယ်။အခုလိုအရေးယူမှုဟာလူခွင့်ချိုးဖောက်မှုတွေများစွာတဲ့ကတချို့အတွက်သာဖြစ်ပြီးဒေတာခန့်ရဲ့ဆုံးရှုံးနစ်နာမှုတွေလူခွင့်ချိုးဖောက်ခံနေရတာတွေကအများကြီးကြန့်ရှိနေသေးတယ်လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါက်တွဲဘူးကပြောပါရယ
်။ဒါအနေအချင်းပဲရှိသေးတယ်လို့သူကမြင်ပါတယ်။တကယ်လားဆိုလို့ရှိရင်သူတို့ကဒီထက်ပိုပြင်းများတယ်ပေါ့နော်။ဒါပေမဲ့ဒီလိုမျိုးမအေးအေးယူမှုတွေရှိလာတာတော့သူတို့လုံးဝမလုပ်ကြတဲ့ဆိုင်သူတို့ကကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒီလိုလုပ်လာတဲ့ဆိုတဲ့အခါကျတော့နောင်ကြိုင်လည်းအလားတူကိစ္စမျိုးတွေမလုပ်နိုင်အောင်ကိုယ်တိုင်ပြရရောပေါ့နော်။သက်ဆိုင်ရာကြီးတွေလည်းပြန်ပြီးတော့တတိထားနိုင်မယ်ပေါ့နော်။အဲဒီလိုမျိုးအရေးယူမှုမျိုးကျွန်တော်တို့ဆိုပါတယ်။နောင်လည်းဒီလိုမျိုးအရေးယူမှုတွေပြုလုပ်ပေးတင်ပါတယ်။ဒီလိုမျိုးအရေးယူမှုတွေလုပ်နိုင်အောင်လည်းအဲကျွန်တော်တို့ဘက်ကတင်ပြမှုတွေမှာလည်းသက်တည်အထောက်အထားတွေအားနည်းတာတွေရှိအောင်လည်းကျွန်တော်တို့ဆောင်ရွက်တင်ပါတယ်လို့
ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသကဒေသခံပြည်သူတွေကြုံတွေ့နေရတဲ့လူခွေချိုးဖောက်မှုတွေကိုငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NND အစိုးရနဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေဘက်ကတာဝန်ယူမှုတာဝန်ခံမှုအပြင်နဲ့စနစ်တကျစုံစမ်းဖော်ထုတ်အရေးယူသင့်တယ်လို့လည်းဒေါ်တွဲဘူးကထောက်ပြပါဗျ။အ
စ်မက်တွေဖြစ်ပေါ်လာများလို့ရှိရင်လူခွေချိုးဖောက်တာပိုများလာမယ်။ဒါကြောင့်လဲဆိုလို့ရှိရင်အဲ့လိုအခွင့်အရေးချိုးဖောက်တဲ့နေရာတွေကတရားဝင်စိုးမိုးရဲ့ဒေတာတွေဖြစ်တဲ့အရက်သားတွေကတော့ပြည်သူတွေကတော့ခံရရတယ်ပေါ့နော်။အဲ့ဒီအချက်ဒီပေါ်မှာအစိုးရမှတာဝန်ရှိတယ်လို့တမတော်မှလည်းတာဝန်ရှိတယ်။နောက်ပေါ်တစ်ဖက်ကတိုင်းဒေသနဲ့နိုင်ငံမှလည်းတာဝန်ရှိတယ်။အဲ့တော့ပြည်သူတွေအတွက်ဒီကန္တာတွေမှာပေါ့နော်။အဓိကတာဝန်ရှိတဲ့လူတွေကတကယ်ကိုဒါတိုင်းပြည်ကောင်းဖို့နဲ့ပြည်သူတွေအတွက်ဆိုလို့ရှိရင်အားလုံးကပေါ့နော်။ကိုယ့်ရဲ့အတတွေကိုရှော့ပြီးမှစည်းစားပေးတဲ့ဟိုသူနေပေးတဲ့လူမြင်ပါလေသွားတော့
မြန်မာနိုင်ငံတွင်းတိုင်းရင်းဒေသကလူခွင့်ချိုးဖောက်မှုတွေကိုအခုလိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအနေနဲ့တန်ခတ်အရေးယူမှုတွေလုပ်တဲ့အပေါ်အကျိုးသက်ရောက်မှုရှိနိုင်တဲ့လုပ်ရက်တစ်ခုအဖြစ်တိုင်းရင်းဒေသကငြိမ်းချမ်းရေးတွေနဲ့စစ်ဘေးသင့်ပြည်သူတွေရဲ့အရေးငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့သူကချင်လူငယ်ကိုလောင်ဆောင်ကရှုမြင်ပါတယ
်ဟုတ်ကဲ့ဒါကတော့လုပ်တဲ့မှာကျွန်တော်တို့ကြံပါပြီအမေရိကန်အစိုးရကလည်းကျွန်တော်တို့ဒီလိုမျိုးအစိုးရမျိုးဆန့်ကျင်လုပ်တာကလည်းကျွန်တော်အရင်ကတည်းကကျွန်တော်တို့ဒီအာဏာရှင်ကြီးတွေကတည်းကကျွန်တော်လုပ်ဆောင်ခဲ့တာပဲနော်ဆိုတော့အခုချိန်ထိလည်းကျွန်တော်ကအရက်အစိုးရနဲ့ပြောလာတဲ့ဒီတော်ဆန်းစုကြည်ပိုင်းပင်ဆံကျွန်တော်ဦးဝင်းနေတယ်နော်ကျွန်တော်တမတာဖြစ်လာရင်လည်းမမကျေကျွန်တော်ဒီတိုင်းပိုင်းမျိုးတွေကတော့တကောင်ပြင်ပြီးစစ်တမ်းအချင်းရေးတွေကကျွန်တော်ကအဆက်ရှင်တမ်းတွေကိုဖြစ်ကြတယ်ဒါကြောင့်ကျွန်တော်ကဒီစစ်ရုံးမှုစစ်လူမှုတွေလည်းအများပြားကျွန်တော်ရှိနေတယ်ဒါကိုကျွန်တော်အမှန်တကယ်တရားမျှတမှုကိုပြောဆောင်နေဖြစ်တဲ့ကျွန်တော်တို့အခွင့်အလမ်းလည်းမရှိဘူးအဲဒီမှာအားကောင်းတဲ့ဒီတရားမျှတစာပေမျိုးလည်းကျွန်တော်ရှိတဲ့အတွက်ကြောင့်ကျွန်တော်ဒီလိုမျိုးစစ်ရုံးတွေကိုဖြစ်ဖို့ ီဆက်မတော်အရာရှိတွေကိုကျွန်တော်ပြန်ထားပြီးမှ function တွေလာလာတာကျွန်တော်တို့အတွက်ကတော့ attention ပေါ့နော်ဒီမှာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့ကျွန်တော်ဒီလိုမျိုးကကျွန်တော်လောက်ဆောင်ရမှာပဲ
တိုက်ပွဲတွေအမြန်ဆုံးရက်ရည်ငိမ့်ငဲစွာဆန္ဒပြခဲ့သူကိုလောင်းဆောင်ကိုတော့တက်မတော်ကိုအကြီးညိုပြက်စီအောင်လှုံ့ဆော်ခဲ့တယ်ဆိုပြီးအသက်ရေဖြတ်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတေဦးကတရားစွဲဆိုထားတာကိုသူတို့လက်ရှိရင်ဆိုင်နေကြရဆဲဖြစ်ပါတယ်အခုလိုငိမ့်ငဲရေးလှုံ့ဆော်သူတွေကိုတက်ဖက်ကနေပုံမှန်အမျိုးမျိုးတရားစွဲဆိုနေတာကတော့ငိမ့်ငဲရေးဖော်ဆောင်နေမှုကိုမေးခွန်းထုတ်စရာဖြစ်လာနေတယ်လို့ကချင်ငိမ့်ငဲရေးလှုံ့ဆော်သူတွေကပြောပါတယ်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာစိုးရွားတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဆိုပြီးတော့မြန်မာစစ်ဘက်ထိတ်တန့်အရာရှိကြီး၃ဦးရဲဘက်ထိတ်တန့်အရာရှိကြီး၂ဦးနဲ့တက်မတော်တက်မနှစ်ခုကိုအမေရိကန်ပြည်ထောင်စုဘက်ကဩဂုတ်လ၁၈ရက်နေ့တောက်ကြနေတုန်းကဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်ပြီးမို့အရင်ဆုံးတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်။နေ့စဉ်ကျန်းမာအောင်နေထိုင်ခြင်းအဖြစ်အသက်အန္တရာယ်ကိုအဓိကဒုက္ခပေးတဲ့နှလုံး၊သွေးတို့၊ကင်ဆာလိုရောဂါဆိုးကြီးတွေနောက်ပိုင်းမှာမဖြစ်လာရအောင်ဘယ်လိုကြိုတင်ကာကွယ်ထားနိုင်ပါမလဲနှလုံးသွေးတို့စီးကြိုဒီလိုယောဂါတွေကိုကြိုတင်ကာကွယ်ဖို့ဆိုရင်တော့ကျန်းမာရေးနဲ့ညီညွတ်အောင်စားသောက်နေထိုင်ပြီးစိတ်ဖိစီးမှုကိုလျှော့ချပြရမယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကပြောပြပေးထားပါတယ်
2015ခုနှစ်မှာကမ္ဘာပေါ်မှာတည်ဆုံခဲ့တဲ့ဒူးဥယျာဉ်56တန်းရှိတဲ့အထက်ကတန်း40ဟာ NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂါတွေကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။နှလုံးယောဂါ၊လေးဖြတ်လေးငန်းယောဂါ၊ကင်ဆာယောဂါနဲ့ဆီးကျူသွေးကျူယောဂါတွေဟာလူသိများပြီးအဖြစ်များတဲ့ NCD ယောဂါတွေပဲဖြစ်ပါတယ်။နောက်ဆုံးထုတ်ပြန်ထားတဲ့2015ခုနှစ်စစ်တမ်းတွေအရမကူးဆက်တဲ့ NCD ယောဂါတွေနဲ့တည်ဆုံသူတွေရဲ့48ရာခိုင်နှုန်းဟာဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေဖြစ်နေတာကြောင့်မြန်မာနိုင်ငံအနေနဲ့လည်းဒီမကူးဆက်နိုင်တဲ့ယောဂါတွေနဲ့ပတ်သက်ပြီးကာကွယ်ကုသမှုတွေကိုအလေးနက်ထားလှုံ့ဆော်သင့်တယ်လို့ကျန်းကျင်သူတွေကတုံ့သက်ကြပါတယ်။ပဲနယ်ကုန်းမြို့မှာကင်ဆာယောဂါအပါအဝင်မကူးဆက်နိုင်တဲ့ယောဂါတွေအကြောင်းကိုပညာပေးစစ်ဆေးမှုတွေပြုလုပ်ကြည့်တဲ့အခါသွေးရောယောဂါနဲ့ဆီးချိုယောဂါအပါအဝင်ကြက်သားနဲ့အောင်ရောဆိုင်ရာယောဂါတွေအလုံးအဖုအကျိတ်တွေကိုအများဆုံးတွေ့ခဲ့ရတယ်လို့ရှင်အောင်နှင်းစီကင်ဆာဖောင်ဒေးရှင်းမှအထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
တော့ဆရာတို့အနေနဲ့ကတော့ဒီဘက်ကထွေထွေကုသမှုပိုင်းပေါ့တော့ထွေထွေကုသမှုပိုင်းမှာတော့ဒီမှာတွေ့ရတဲ့ယောဂအများစုကတော့ဒီအကျောတက်တာပေါ့နော်ဒီနာရီဆိုအကျောတက်တယ်ဆိုတော့ဒီဘက်ဒါသီရုအေးတာရဲ့နောက်နောက်တခါသူတို့ရဲ့ဒီလောက်ကရတဲ့ပေါ့နော်ကာယလုံသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့မှာဒီကြွက်သားတွေအာယုံကြောတွေနဲ့နာကျင်ကိုက်ခဲတာတွေအများဆုံးတွေ့ရတယ်နောက်တစ်ခေါက်တစ်မျိုးတွေ့ရတာတော့ဆရာတို့ကဒီမှာစီတခြားဒေသတွေထဲထားရင်စီလန်းချောင်းမှာကြောက်တယ်တဲ့လူတွေဒီမှာများတွေ့ရတယ်เนาะအဲ့တော့သူတို့မှစီးသွားရင်သွေးပါတဲ့လူတို့ခါနာတာတို့เนาะစီးသွားရင်နေပါတာတို့စသည်အားဖြင့်ဒီအမျိုးတွေတွေ့ရတာပေါ့เนาะချန်တဲ့ဓာတွေကတော့ဆရာတို့ပုံမှန်တွေ့နေကြလို့ပါပဲသွေးတို့စီးကြိုသမားတွေကိုဆရာတို့ကုသပေးတယ်အဲ့တော့အဲ့မှာထူးခြားဓာတွေကတော့ဒီအလုံးဖူးကြိတ်လေးတွေနဲ့သွေးပြောင်းကုသပေးရတဲ့လူနာလေးတွေရှိတာပေါ့เนาะဒီမှာဆိုတော့ဓာတွေအဓိကတွေ့ရတယ်
နှလုံးသွေးတို့စီးကျုံတဲ့ကိစ္စယောဂါတွေပါဝင် NCD လို့ခေါ်တဲ့မကူးဆက်နိုင်တဲ့ယောဂါတွေဟာပဲနယ်ကုန်းမြို့နယ်မှာနေမကဘဲမြန်မာနိုင်ငံရဲ့မြို့ကြီးတွေတော်တော်များများမှာဖြစ်ပွားမှုလို့မြင့်တက်နေတယ်လို့သိရပါတယ်။ငွေကြေးတက်နိုင်တဲ့သူတွေဟာနောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ထိန်းသိမ်းထားနိုင်မှုဖြစ်နိုင်ပေမဲ့ငွေကြေးချွတ်တဲ့သူတွေမှာတော့နောက်ဆက်တွဲဆိုးကျိုးတွေကိုထိထိရောက်ရောက်တားဆီးကာကွယ်ထားနိုင်ခြင်းမရှိတော့ဘဲအသက်သေဆုံးမှုတွေကြုံတွေ့ကြရပါတယ်။ကျန်းမာရေးကမှကမိသားစုရဲ့စီးပွားရေးနဲ့လူမှုရေးတွေကိုပါထိခိုက်နေတာစီတာကြောင့် NCD ယောဂါတွေပဲဖြစ်အောင်ကြိုတင်ကာကွယ်ထားကြဖို့နဲ့ယောဂမင်းငယ်မှာစောစောစီးစီးဖော်ထုတ်ကုသမှုခံယူထားကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်။ဒီမြို့နယ်ရဲ့မဟုတ်ဘူးပေါ့တိုင်းနိုင်ငံလုံးအနေနဲ့ဆရာတို့ရဲ့ဟိုအသိပညာပေးခြင်းနဲ့အဓိကအကြောင်းချင်းက healthy lifestyle ပေါ့နော်ကျန်းမာတဲ့လူနေမှုပုံစံကိုနေထိုင်ရင်ဆရာတို့အခုဒီမှာဟောပြောပွဲတွေပြုလုပ်နေတဲ့ကင်ဆာယောဂါသာမကဘူးမကူးဆက်တတ်သောယောဂါများဖြစ်တဲ့သွေးရောစီးကြိုနှလုံးဒီယောဂအန္တရာယ်တွေကလည်းကာကွယ်ပြီးဖြစ်မယ်နော်ဒါကြောင့်မလို့ပြန်ပြီးပြောမယ်ဆိုရင်ဒီနေမှာရှိတဲ့နော်လူပြည်သူလူထုအနေနဲ့အစီရေချိုတွေကိုလုံးဝရှောင်ကျဉ်ပြီးတော့စားပါမယ်နောက်တစ်ခါဒီစံနဲ့ဂျုံနဲ့လုပ်တဲ့နော်သမင်းတို့ပေါမုတ်တို့ခောက်ဆွဲတို့ဒါလေးတွေကိုနည်းနည်းလေးရှော့စားတင်တယ်ပြီးတော့မှအသီးရွက်အသီးနှံငါးပေါ့နော်ဒါတွေပိုစားမယ်အပြင်ကိုယ်လက်လှုပ်ရှားလေးတွေပြုလုပ်ပေးရမယ် စိတ်ပီစည်းမှုဟာမကူဆက်နိုင်တဲ့NCD ရောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အချက်တစ်ချက်ဖြစ်တယ်လို့လည်းတွေးရှိလာကြပါတယ်။ကျန်းမာတဲ့နေထိုင်စားသောက်မှုဘဝပုံစံမှာအစီအငယ်အချိုတွေနဲ့ဓာတ်ပိဒါပါတဲ့စားသောက်တွေကိုရှောင်ကျဉ်တာအပြင်စိတ်ပီစည်းမှုတွေကိုလည်းလျှော့ချဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။နောက်တစ်ချက်ကဒီမှာတွေးတာဘယ်လိုလူတွေထပ်တွေ့ရသေးလဲဆ Saru Sisi should come out of Duma, Digi Mama Yoga in it, Maduya, or Dilulu Rosaruaro, Pubin Doga Miado, no anxiety, so yoga, so Biro, Sarua Tama like it. Not Tabade Kajaro, Dilulu in Niro, but Lubu Ludi, so you know, Tika, say Eatam. No, the say Eatam, eh? Now go say that Jankai Mudrago.
တရားနာတာတော့ဒီတရားမှတ်တာလေးတွေပါတွဲပြီးလုပ်မယ်ဆိုရင်ခုနကဆရာတို့ပြောတဲ့ပူပင်သောကကြောင့်ဖြစ်တဲ့ခန္ဓာကိုယ်တွင်းရဲ့လက္ခဏာတွေရောကြသွားဖို့ရှိတယ်ပေါ့เนาะအဲ့တော့ဒီလိုလူရင်းနေနေရာဒီစားတော့အနေတိုင်းပြင်စိတ်ပိုင်းဆိုင်ရာထိုးတက်မှုရှိအောင်လေကြောင်ရွက်ဖို့လိုအပ်နိုင်တယ်လို့ဆရာအနေနဲ့ထင်တယ်။ကျမရင်းတဲ့ညီညွတ်အောင်နေထိုင်စားတော့ပြီးဆေးဖြစ်စည်းမှုတွေကိုလ
Dr. Tanso Timpia B. Taraba, Nima Ludune, Jemma Iganago, Akulo, Boduhuni, Nyarima, Nasina, Mareshe, Aku Sapiro, Nima Ye, Donta Cheko, Tolin Bivame, Nima Nang and Ninja Pissin, Shimdu Piniraha, Puezibon Chigan Uri Mapin Nailu, Dama Moho, Damaro, Edwara, Demalusura, Lumia La Cantaja, Yibuya, Donta Chepe Pipare, Dilo Shimdu Nine Chinigo, She Dula, Diana Ian Zuribega, Palo B. Nai Madle, Diana Ye, Lila.
ตองตัดตูไซวันไซเนี่ยอุจ่อซันดาก็ซวยนวยตองตัดถ่าบาเรตะหมอกซงไม่เห็นอ่ะรอตะยินตาฤเนี่ยซวยนวยหินหันเนี่ยหินหันผิดสินฮะตัวแต่มุไม่สิเดวสุบิรอลุยาใต้ปโยนี่ยะเดตะโจก็เลยเวตอรอเลกูอัมลุอามยาผิดจะวาเรดีลุอัมลุอามยาผิดเนี่ยฮะตะเกเวตัวแต่มุไม่สิโลล่ะตูริมโหลุยเนี่ยเหมี่ยวลิงเจ้ตี้จี้นี่ลุล่ะครับ
เออใช่เราคนน่ะเปล่าหรือมีหมอมาจะได้จี้ให้กันจ้ะเราไม่ผิดอะไรครับจ้ะเราติดแต่จ้ะแล้วตะบอแล้วผิดเลยนะทําไมตะแกงยัดถ่าปูราจ๊ะๆเราต้องต่อมั้ยสมมุติเนาะเอ็นซีเออาร์นี่อูตั้งใส่แล้วแท้ตรงอ่ะตั้วแล้วน้องอ่ะอะคู่ดออองซ้อนสุจีเอเนอร์จีตัดลาไปแล้วนอกไปตั้วแล้วนุ่งเนี่ยนั่งจี้เลยสินะนี่เหมือนนี้นี่ล่ะแล้วอาจารย์เลยสรอกเอเนอร์จีสุยตัดลาไปแล้วนอกไปมาตั้วป่วยนี่แล้วปูผิดล่ะนะบี
ยินยันสุริบวยริบาริก็เลยอารมณ์ป่าววินยีโตสิสิยีริยัดพูโตก็อะไรเนี่ยแหละตะกั่วมาผิดหลอมาผิดหลอได้คาจ้ะรอชုံงงมีจิเหมือนเลยเนาะตัวอ่ะอ๋อเมียนมุเนี่ยตั้วนี่แหละปုံสันเป็นตัวมาปอกเนี่ยสุรัตตวาอุทัยสิงห์เล่ทัดกันมายินยันผิดสินาปูบีสวดเล่คัดซิเลยอะหูณีตั้วเลยสวดตะบอล่ะเอ้าล่ะหุเตะครับบาลุเลยสรอุทัยสิงห์โนเล่ทัดตรงอ่ะตัวอ่ะ
ဒီအစိုးရနဲ့အဲ့ဒီစစ်တပ်ကတို့ကဒီအခုအနယ်ဒီအစိုးရနဲ့စစ်တပ်နဲ့နားလည်မှုတဲ့တို့ပုံပြီးကောင်းဆက်ချင်းတယ်လီဖုန်းကောက်ကန်လည်းပြီးရှိတဲ့ပြဿနာတွေတို့ကတခြားတဲ့ရှင်းလို့ရတယ်အဲ့လိုဆွေးနွေးသွားနေတယ်အေးအေးကိုရတယ်တော့ပြောပြပါမယ်ဆိုတော့ကြည့်ရတာအဲ့လိုတက်နီကယ်အပိုင်းမှာဒီအနယ်ဒီအစိုးရအားများအားနည်းနေတယ်လားလို့ဆိုတော့
အခုစိုင်းဝန်ဆိုင်ပြောတဲ့အတိုင်းဆိုလို့ရှိရင်တကယ်တမ်းညဉ့်ညဉ့်ဖြစ်စီရမှာတိုင်းသားတွေကတပတ်တက်မတော်နဲ့ဒါအနေအစိုးရတပတ်ပေါ့လေဒါအာဏာရှိရဲ့ဘောင်တွေအားလူတို့ချို့နဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေနဲ့ဂျာမန်နှိမ့်ဆွေးနေရတာဆိုတော့အခုအခက်အခဲကအဲ့ဒီဥပဒေဘောင်အတွင်းမှာရှိနေကြတဲ့အစိုးရနဲ့တက်မတော်နဲ့ဂျာမန်ဆက်ဆံရေးအင်လုံးမကောင်းဘူးဆိုတဲ့ဘောကြ
ali tamaro ne ga tro tangrai menu wu so le ade wei be to tai yaw da di nyin nyai phit sin o pon pho le nyam ma ta de li jan tyaw jan tyaw du lwe chon ni le pon sa ni le tuwa shi le u ma a che mya ali a long paw win yi so ja paw so ai ma nld ya a sa u sa ga ro tuwa a ko long paw win yi ba le tuwa a myan tuwa de sai ma ma pyo la le ဒါမဲ့တမရောဘက်ကအဲဒီအလုံးပါဝင်ရေးကိုသူကလက်မခံဘဲနဲ့သူ 抢他的坏东坏了多细腻了。闹得白忙来大一大年米的嘛事情一弄的来给啥的啊来读啊没笑到问题嘛读了你的。哎那年把代币都昂上手机啊来读啊Waveline 读的你他女的读啊这个表我都看你的。
我真是你来太高哦。但是那里阿龙包围也没包围也给家嘛你们包给我了这么了呢
哎等会来你们包了。但是不过的啊不的 NAD 呢吃了吃上一年多那天刮哈的啊我是我等是呀来人吃不就好出来看着了那比 USDB 啊你来看着了。但是我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道
我不
知道我不知道我
不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我along pawin ko lu jin tan na thru a tholo kan na lou ne a lo pung san myu so raw tat mro bak ka lu a che ko bae lu ra thauk pya ya de da lu dai lak khan ya ba de na le ya ba de da pyin tai yin da ri bak ka ho lu a che de mi su la tai yin da ri bak ka ba mya pu bi lou pi yin phyin be lu tuk khu lou pi yin phyin ti yin nyai la la pu kaung la nai ne so raw myu mi su la khmyar
tai yin da ri bak ka le lou pi nan ne ha de do chi nan ne da mae ne哎，六百内幕熟人呢嘛，对吧？但是那里啊，以 common 讲的，那么些 common goal 呢，对的，阿龙什么都的，南疆的苦，对吧？后来基金的股票在当年秒过，那股票没什么些，对吧？哎，去年没有，对吧？没判定呢，没判定呢，再叫没，对吧？这当年没出能。但是你们说的卡加罗那卡加罗的所以呢被有六年嘛来的话没提有所以啦但是那里被个安内接入就能够表来了
那但是你要是请你们带不起你的加罗
哎啦来库那表来签的多将稳到门里是吧库多是吧请你们你就带别人带到带你的人这里卡加罗ကျွန်တော်တို့ဒီ comment agenda လို့ခေါ်ရတယ်ကျွန်တော်တို့ဟိုအားလုံးလက်ခံနေတဲ့အချင်းချင်းတစ်ခုကိုကျွန်တော်တို့မတိဆောက်နိုင်ဘူ
းအဲ့ဒီကိစ္စအ
ားတိုင်းရင်းသားတွေအားနေကြမလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စမှာတစ်ခုမေးချင်တာအဓိကအချင်းတိုင်းရင်းသားတွေကဘယ်အချက်ကိုကန့်ညီဖို့လူစလဲဗျအဲ့ပါအဓိကလူအနေကဘယ်အချက်လဲတော့
အင်္ဂလိပ်လိုပြောရင် aspiration ပေါ့ဗျာနော် the political aspiration ကိုနိုင်ငံရေးမျှော်မှန်းချက်ပေါ့နော်အဲ့နိုင်ငံလေးမြန်မာကျမဟိုကသူတို့ကတိတိပပမပြောနိုင်ကြဘူးဥမာ FPNCC ပေါ့ဒီကလောကဝကောင်းဆောင်လဲအဖွဲ့ဆိုလို့ရှိရင်လဲသူတို့ရဲ့တင်ထားတဲ့စာသားတွေကိုကျွန်တော်တို့လေ့လာကြည့်လို့ရှိရင်သူတို့ပြောတာ Federation တော့မဟုတ်ဘဲနဲ့ဆို Confederation ပုံစံမျိုးသူတို့ကပေါ့တယ
်ပူပြီးရော့ရဲတာပေါ့ပူပြီးရော့ရဲတာပေါ့
ပူပြီးရော့ရဲတာအဲ့အခုလက်မှတ်ထိုးထားတဲ့တိုင်းရင်းသားတွေကြတော့ပင်လုံအခြေခံတဲ့ Federation မှာနော် Federal Move လက်ခံတယ်ဆိုပြီးတော့ပြောတာဆိုတော့ဒီအင်အားအကြီးဆုံးနှစ်ဖက်ကတို့ကဟိုနိုင်ငံရေးဟိမန်ကြမတူဖြစ်နေတဲ့ခါကျတော့အဲ့အတူတူဘလုံးလုံးလုပ်ပြီးတတနဲ့တပြုစကားပြောလို့ရမယ်အ
ာဆိုတော့ဒီလိုစဉ်းစားကြည့်ရင်ဟောတိုင်းသားတွေရဲ့အခြေအနေကိုကြည့်ပြီးတော့ Confederation လောက်တဲ့လူတွေကိုကြောက်တာ Confederacy ပေးမယ်ပို့ပြီးတော့ရော့ရဲတဲ့ပုံစံမျိုးနဲ့ဖြစ်နေမယ် Federation လိုချင်တဲ့လူတွေကတော့ Federal ပေးမယ်နည်းနည်းပုံမူကြည့်တဲ့သဘောရှိမယ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြည်ပါရှိမယ်အဲ့လိုညှိလို့မရနိုင်ဘူးလားရနိုင်ရအကြောင်းမရှိဘူးလားခင်ဗျာ
တိုင်းသားအချင်းချင်းပထမဆုံးညှိဖို့လိုတယ်နော်အခုကျွန်တော်က not fair ပုံစံမျိုးဖြစ်နေတဲ့အခါကျတော့အဲ့ not fair ကျတော့လည်းအဲ့ဟိုမြောက်ပိုင်းကလည်းအဲ့ဒီတိယောက်ကဟိုတိယောက်ကအာကိုတိယောက်အားပေးတဲ့အဖွဲ့အဲ့ဒီတောင်ပိုင်းကျတော့လည်းတောင်ပိုင်းဆိုလည်းအဲ့ခုဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးပေါ့ဗျာအပေါင်း KNPP ပေါ့နော်ကရင်နီရဲ့နောက် ANC ရဲ့ပေါ့သူတို့ကလည်းအဲဆောက်ဆိုတဲ့ပုံစံမျိုးဒီတောင်ပိုင်းဆိုတဲ့ပုံစံမျိုးပေါ့အဲ့ဒီတောင်ပိုင်းကလည်း Joint Peace Fund ဆိုတဲ့အဲ့ဒီဟိုအနောက်ဘက်က အပိထားတဲ့အဖွဲ့အစည်းရသူတို့ဟိုဥစ္စာပန့်ပို့တော့ပေါ့ဘယ်လိုသူကအဲ့လိုမျိုးသူကကွဲနေတဲ့ပုံစံမျိုးသူကပေါက်တယ်ဟုတ်လ
ား Okay အဲ့ဆိုတော့မေ့ကျင်တာအဲ့တော့အဲ့တရုတ်တို့ဒီအနောက်အဆူရရဲ့ပြောကတော့ဘလောက်ပြင်းထန်တယ်ဒါသိအရေးကြီးသလားဒီတိုင်းသားတွေနဲ့မြန်မာနိုင်ငံဘိုးအစိုးရနဲ့ပြန်လည်စစ်မြေကြီးညီညာရေးအတွက
်တကယ်တော့အဲ့ဒီအနောက်အဆူအပ်ပြီးတဲ့အဖွဲ့ရဲ့အဲ့ဒီဟိုတေယောအပ်ပြီးတဲ့အဖွဲ့ရဲ့သူတို့ကအဲ့ဒီဆရာလေးကိုဘေးဖယ်ပြီးတယောက်တယောက်ထိုင်ပြီးစကားပြောဖို့သွားလိုတော့ဘူးပြောလို့ရှိရင်တော့ကျွန်တော်ကအဲ့ဒီဟိုဘုံကြည့်နေတဲ့နိုင်ငံကြီးလမ်းစဉ်တစ်ခုသူကထွက်လာမှာပါအခုကမတွေ့နိုင်သေးတဲ့ပြဿနာသူကအဲဒီပြဿနာသူကရှိနေတာ
ဟုတ်ကျွန်တော်နောက်ဆုံးမိကျင်တဲ့မိကွန်းတစ်ခုကတော့အခုကျွန်တော်တိုင်းရင်းသားဆွဲနေရမှာလက်နက်ကင်အားစုတွေကိုပြောနေရတယ်မြို့ပေါ်မှာလည်းပဲတိုင်းရင်းသားတွေတကယ်ရွေးကောက်တင်မြှောက်ထားတဲ့နိုင်ငံရေးပါတီတွေတရားဝင်ပါတီတွေရှိပါတယ်လွှတ်တော်မှာတက်နေကြတယ်ဒီပါတီရဲ့အခန့်ကဏ္ဍတော့ဘယ်လောက်အရေးကြီးလက္ခဏာတကယ်ကြမှာ
ဒီ UNA တို့ဟိုနောက် NBF တို့တို့ကလည်းအရေးကြီးတဲ့အခန့်ကဏ္ဍနေတော့ပါပါတယ်ဒါပေမဲ့ဒီအခု NCA baseball နော် NCU အခြေပြုတဲ့နိုင်ငံရေးဆွေးနွေးမှုမှာသူရဲ့အခန့်ကဏ္ဍကလက်နက်ကင်အားစုတွေလောက်တို့အသားမပြီးတော့မပါရင်မကောင်းလို့ဆွဲထွက်တဲ့ပုံစံမျိုးလောက်တခါတည်းလေသူကပေါက်တယ်လေ
ဥချောစန္ဒာဆွေးနွေးတင်ပြခဲ့တဲ့မြမအရေးသုံးသက်ချက်ပြီးမှာတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်18ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာစနေနေ့ကစတင်ဖွင့်လှစ်လိုက်ပါပြီစပိန်လာလီဂါပွဲစဉ်တချို့ကိုတော့အမေရိကန်နိုင်ငံမှာသွားကစားမယ်လို့စပိန်ဘောလုံးအာဏာပိုင်တွေကဆုံးဖြတ်လိုက်ပါတယ်မန်စီးတီးခွင့်လက်လူကေဗင်ဒေဘရိုင်းနာဒူးတန်ရာကြောင့်ဘောလုံးကစားတာကနေ3လလောက်အနားယူရမှာဖြစ်ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ18ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့စနေနေ့ဩဂတ်လ18ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့တာပါဒီနေ့အာရှအားကစားပြိုင်ပွဲကိုတော့မြန်မာနိုင်ငံအပါအဝင်အာရှကနိုင်ငံပေါင်း46နိုင်ငံကအားကစားနည်း58မြို့ကိုဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဘောလုံးပွဲတွေကိုတော့ဩဂတ်လ12ရက်နေ့ကစတင်ကစားခဲ့ပြီးတော့မြန်မာအသင်းကတော့အုပ်စု F မှာမြောက်ကိုရီးယား sorry အီရန်တို့နဲ့တုံးစုနဲ့ကြပါတယ်မြန်မာအသင်းကပွဲဥဒ္ဒမှာတော့မြောက်ကိုရီးယားနဲ့တကူးစီတည်ကြပြီးဒုတိယပွဲစဉ်မှာတော့ဆော်ရီနဲ့ကစားတာမှာအငင်းပွားစရာပန်နယ်တီနှလုံးအပဝင်3ဂိုးဂိုးမရှိနဲ့ရှုံးနေခဲ့ပါတယ်။အုပ်စုနောက်ဆုံးပွဲစဉ်မှာတော့မြန်မာအသင်းဟာအီရန်ကို2ဂိုးဂိုးမရှိနဲ့နိုင်ခဲ့ပါတယ်။မြန်မာအတွက်ဂိုးတွေကိုတော့လွင်မိုးအောင်နဲ့ထပ်ဖြိုးဝေတို့ကဒုတိယပိုင်းမှာတွင်းခဲ့တာပါ။ဒါကြောင့်မြန်မာအသင်းဟာအုပ်စုပွဲစဉ်3ပွဲကစားတာမှာတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်ရပါတယ်။ဒါပေမဲ့လည်းအုပ်စု F မှာ၄သင်းစလုံးကတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်စီရကြပြီးအီရန်ကဂိုးကွာချချက်အပေါင်းတင်နဲ့ထိပ်ဆုံးမှရှိခဲ့ပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချချက်၃ညမြန်မာကဂိုးကွာချချက်အနှုတ်တင်နဲ့အုပ်စုမှာအဆင့်၄ဖြစ်ခဲ့ပါတယ်ခင်ဗျာဥရောပဘောလုံးပွဲတွေဘက်ကိုအလဲပေးရမယ်ဆိုရင်တော့ပရီးမီယာလိဂ်က Chelsea နဲ့ Arsenal တို့ရဲ့ London Derby ပွဲမှာတော့ Chelsea က Arsenal ကို၃ဂိုးနှစ်ဂိုးနဲ့နိုင်သွားပါတယ်ချောစီကပေရိုနဲ့မိုရာတာတို့က2ဂိုးအရင်သွင်းခဲ့တာကိုအာစနယ်ကမီခီတာရီယန်နဲ့အီဝိုဗီတို့ကပြန်ချေလို့ပထမပိုင်းမှာ2ဂိုးစီသေးပါအာစနယ်ကအပိုင်ဂိုးတွေရခဲ့ပေမဲ့အခွင့်အရေးကိုအပြည့်အဝအသုံးမချနိုင်ခဲ့ပဲ81မိနစ်မှာချောစီပဲနောက်ခံသူမာကော့စ်အလွန်ဆိုကတတိယဂိုးသွင်းပြီးတော့ချောစီကနောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ချောစီနဲ့အာစနယ်လန်ဒန်နှစ်သင်းလုံးဟာဒီနှစ်မှာနီးပြတဲ့တွေကိုစီခံထားတာဖြစ်ပေမဲ့ချယ်လ်စီကနှစ်ပွဲလုံးနိုင်တာပြီးတော့အာစနယ်ကတော့နှစ်ပွဲလုံးရှုံးတာပါတယ်။ဒါကြောင့်အာစနယ်နီးပြအုံနိုင်အမ်ရီဘော်မှာဖိအားတွေများလာနေပြီးအာစနယ်မှာဘလောက်ထိကြားကြားခံမလဲဆိုတာကလည်းဘောလုံးဝါသနာရှင်တွေစိတ်ဝင်စားလာနေကြပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့တော်တနမ်ဖော်လမ်ကို3ဂိုးတကူနဲ့နိုင်ပြီးအက်ဗတန်ကလည်းဆောက်သမ်တန်ကို2ဂိုးတကူလက်စတာကဝော့ဖ်ကို2ဂိုးကိုမရှိဘုံပေါက်ကဝက်ဆမ်ကို2ဂိုးတကူနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ဝါတ်ဖို့ကဘန်လီကို3ဂိုးတကူနဲ့နိုင်ခဲ့ပြီးတော့မန်စီးတီးကလည်းဟာဒေါ့ဆွီကို6ဂိုးတကူနဲ့နိုင်ပါတယ်။ဒီပွဲမှာမက်ဆီဒီတိုက်စင်မူအဂွေရိုကဟက်ထရစ်သွင်းယူခဲ့ပြီးတော့ဂျေဆုစ်နဲ့ဆီလ်ဗာတို့ကလည်းတကူးစီသွင်းခဲ့ပါတယ်မက်ဆီဒီကဂိုးပြတ်နိုင်လိုက်တဲ့အချိန်မှာမန်ချက်စတာယူနိုက်တက်အသင်းကတော့ဘရိုက်တန်ကိုအဝေးကွင်းမှာ3ဂိုး2ဂိုးနဲ့ရှုံးပြီးတော့ရာသီအစပိုင်းမှာပဲရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်ခင်ဗျာ Manchester City tenga Belgian Kuala Lu Kevin De Bruyne ha du dan ya jaw bolong gaza ra ga ni 3 la law na yu ya me lo Man City tenga pyo lai ba de dame De Bruyne ya du ko ro khwe sei sia mlo bu lo le pyo ba de da na patat p Man City ni pya Pep Guardiola ga ro
like the doctor said he will be out 2 months or 3 months
sia un ni pyo de lo ba be tu 3 la law bolong gaza nai ma mo hob paw tu pyan gaza nai ne kha ma chano ru twa kaung song gaza pi nai aw lo ai chain twa ma ro tu ni ne lou nai na mya kaung song lou nai me lo myo le ma de သူဟာကျွန်တော်တို့အသင်းအတွက်အရေးကြီးတဲ့ကစားသမားတစ်ယောက်ပ
ါ။ဒရိုင်းနာဟာပြီးခဲ့တဲ့သတင်းပတ်အတွင်းကအသင်းနဲ့အတူလေ့ကျင့်ခန်းလုပ်ဆင်မှာတန်းရသွားခဲ့တာပါ။ကုလိုတန်းရသွားတာဟာကမ္ဘာဖလားပွဲကြောင့်အနားယူချိန်သိမ့်မရတာရဲ့ပြီးတော့ကစားသမားတွေအပေါ်မှာရှိနေတဲ့ PR တွေနဲ့ပြင်ပတောင်းဆိုမှုတွေကြောင့်ဖြစ်နိုင်တယ်ဆိုပြီးတော့ဂေါ်ဒီယိုလောကပြောပါတယ်ခင်ဗျာ။ဖိန်လာလီကာပွဲစဉ်တချို့ကတော့ဒီအနာဂတ်မှာအမေရိကန်မှာကစားဖို့ဆိုပြီးဖိန်လာလီကာအမှတ်ပေးဘောလုံးပွဲကျင်းပရေးအဖွဲ့ကဩဂတ်စ16ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။လာလီဂါရဲ့ထိတ်တန်းပွဲစဉ်တချို့ကိုစပိန်ပြည်ရဲ့ပြင်ပမှာပထမဆုံးအကြိမ်ကျင်းပဖို့စီစဉ်တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်တော့ဘယ်အချိန်မှာကျင်းပမလဲဆိုတာကိုတော့လာလီဂါကအတိအကျပြောထားခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းအခုနှစ်ဘောလုံးရာသီမှာဒီဘာစီလိုနာတို့ရီယယ်မက်ဒရစ်တို့တသင်းသင်းပထမဆုံးကစားရပွဲရှိတယ်ဆိုပြီးတော့လည်းစပိန်မီဒီယာတွေကတော့ခန့်မှန်းနေကြပါတယ်။ဒီဘက်မှာသွားကစားဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးဘာစီလိုနာနီးပြအာနက်စတိုဗယ်ဗာဒီကတော့
"A todos nos suena extraño."
ကျွန်တော်တို့တော့လာလီဂါပွဲကိုနိုင်ငံခြားမှာသွားကစားရမယ်ဆိုတာတမျိုးကြီးပါပြီးတော့စပိန်စူပါဖလားကိုလည်းကျွန်တော်တို့ကစားခဲ့ရတယ်လို့မော်ရိုကိုသွားကစားရတာလည်းဘယ်လိုမှမသိပါဘူးမော်ရိုကိုစူပါဖလားကိုဒီမှာလာကစားရတယ်ဆိုတာလည်းတမျိုးဖြစ်မှာပါဒါပေမဲ့ကမ္ဘာဘောလုံးပွဲတွေကအားကစားကြီးတက်တက်မဟုတ်တော့ဘဲနဲ့ကျော်လွန်လာနေပါပြီကြည့်ပါပါဗျာ
ပြီးခဲ့တဲ့စပိန်စူပါဖလားကိုတော့မော်ရိုကိုနိုင်ငံတန်ဂျီယာမြို့မှာအခုလစောပိုင်းကကစားခဲ့ပြီးတော့ဘာစီလိုနာကဆေဗီးကို2-0နဲ့နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာเทนนิสပြိုင်ပွဲဒီဘက်မှာတော့ဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာမာစတာဆီးရီးစ်တင်နစ်ပြိုင်ပွဲအားလုံးကိုပထမဆုံးအနိုင်ရဘူးတဲ့သူဖြစ်သွားပါတယ်။အမေရိကန်နိုင်ငံကဆင်ဆနာတီမာစတာအိုပန်ပြိုင်ပွဲအမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားရမှာနိုဗက်ဂျိုကိုဗစ်ကဆွစ်ဇာလန်နိုင်ငံကရော်ဂျာဖက်ဒရယ်ကို 6-4 နဲ့နှစ်ပွဲပြတ်နိုင်သွားတာပါ။ဒါကြောင့်သူဟာမာစတာပြိုင်ပွဲ6ခုစလုံးကိုပထမဆုံးအနိုင်ရဘူးတဲ့သူလည်းဖြစ်လာပါတယ်။ဂျိုကိုဗစ်ကတော့ဆင်ဆနာတီအိုပန်ပြိုင်ပွဲဟာသူ့အတွက်ထူးခြားပြီးတော့အရေးပါတဲ့အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရန်နိုင်စူးစီးတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာဗုဒ္ဓဟူးညပိုင်းထိပ်တန်းရောက်မြန်မာနိုင်ငံကသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စီယုံရေးမှူးဟောပေါ်မနာဖော့ဘော်ရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စင်မီချမ်တာဖြစ်နေပါတယ်။သမ္မတထရန့်ရဲ့စီယုံရေးအဖွဲ့ဥက္ကဋ္ဌမနာဖော့ကတော့ငွေချေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုအတွက်အပြစ်ရှိကြောင်းကုန်သမားရေးအဖွဲ့ကမနေ့တုန်းကပဲဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြက်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။ဒီချိန်မှာပဲသမ္မတရဲ့ကိုဝန်ရှင်းနေအောင်သူဖြစ်တဲ့မက်ကယ်ကိုဝင်ကလည်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာဩစာလွှမ်းမိုးကိုရွေးပြီးကိုစလောင်2ရဲ့ညွှန်ကြားချက်နဲ့အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခငွေချေးပေးခဲ့တာပါဝင်အမှုတော်တော်များများတွေ့အပြစ်ရှိကြောင်းမနေ့တုန်းကပဲဝန်ခံခဲ့တာပါသမ္မတထရန့်ကတော့သူ့ရဲ့ရှင်းနေအောင်ကိုဝင်ကအပြစ်ရှိကြောင်းဝန်ခံပြီးတက်တာအောင်ရအောင်ကြိုးပမ်းမှုလှုပ်ချံဖန်တီးတဲ့ဇလန်းတွေကိုပြောဆိုခဲ့တာဖြစ်တဲ့ကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုဆွဆွလိုက်ပါတယ်အမေရိကန်အစိုးရထဲမှာအချင်းပြချဆောင်မှုတွေတိုက်ဖြတ်ရေးပြုရင်ပြောင်းလဲမဲ့အစိုးပြုချက်မူကြမ်းတရက်ကိုအထက်လက်တော်အမတ်အဲလက်စ်ဘတ်ဝါရင်ကတင်သွင်းလိုက်ပါတယ်။မူကြမ်းထဲမှာတော့နိုင်ငံရေးပါတီတွေအတွက်စီယုံပေးတာတွေကိုကန့်သတ်ဖို့အစိုးရရရှိရေးငွေချေးပိုင်ဆိုင်မှုတွေကိုထုတ်ဖော်နိုင်ရေးအစိုးရမူအရာတွေဘလို့ရေးဆွဲတယ်လဲဆိုတော့အများသိအောင်ပုံလင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေကိုလည်းထည့်သွင်းထားပါတယ်။ယူရန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေချမှတ်တာဟာကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိခဲ့ဘူးတဲ့အတွက်အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မတိုင်မီအခြေအနေထက်ပုံမှန်ပြင်းထန်တဲ့အရေးယူမှုတွေကိုအမေရိကန်ကပြန်လည်ချက်မှတ်လို့ရတဲ့အကြောင်းအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကပြောလိုက်ပါတယ်။နောက်ထပ်တန်ခတ်မှုတွေနဲ့တခြားအတိအကျပြောမထားတဲ့အရေးယူမှုတွေပါဝင်အီရန်ပေါ်အပြင်းထန်ဆုံး PR ပေးနိုင်မဲ့နည်းလမ်းတွေကိုအမေရိကန်တာဝန်ရှိသူတွေမဟာမိတ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းအမျိုးသားလူညွန့်ရေးအကြံပေးဘော်တန်ကဤလူခီးစင်မှာပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူကင်ဒူဘင်စကီဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington.